ူကရိန်းအရှိတမှာရုရှားလိုလာတဲ့ခွဲထွက်ရေးဓမ္မတွေနဲ့ယူကရိန်းစစ်တပ်တို့ကြားတိုက်ခတ်မှုတွေနှစ်ရက်ဆက်ဖြစ်ပွားခဲ့ပြီးတဲ့နောက်ရုရှားကယူကရိန်းရဲ့မြောက်ဖက်နယ်စပ်တစ်လျှောက်ဘယ်လာရုစ်နိုင်ငံထဲမှာသူ့ရဲ့စစ်ရေးလက်ကျင့်မှုတွေကိုတနည်းငယ်နည်းအထိဆက်ပြီးတော့လှုပ်ဆောင်ခဲ့ပါတယ်။ယူကရိန်းနယ်စပ်တစ်လျှောက်တန်ရတသိန်းခွဲလောက်ချထားပြီးယူကရိန်းတောင်ဘက်တင်းနယ်နဲ့ထဲမှာရေကြောင်းစစ်ရေးလက်ကျင့်မှုတွေလုပ်နေခြင်းမှာပဲယူကရိန်းမြောက်ဖက်ဘယ်လာရုစ်ထဲမှာရုရှားသမ္မတကစေလေကျင့်မှုကိုအချိန်တိုးလုပ်လိုက်တာဖြစ်ပါတယ်။အခုသတင်းပတ်တွေကရုရှားကတိုက်ရိုက်ချက်ချင်းတိုးချခဲ့တယ်လို့ယူကရိန်းကာကွယ်ဝန်ကြီးဌာနနဲ့တင်မဗန်ကြီးတွေအပေါ်မှာစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့ပြီးအခုယူကရိန်းအရှေ့ဘက်မှာဖြစ်ပေါ်တဲ့တိုက်ပွဲတွေကလည်းယူကရိန်းစစ်သား2ဦးသေဆုံးခဲ့ရတာကိုဖြစ်ရင်ရုရှားဟာစစ်ပွဲကြီးစတင်မှုအတွက်သူစီစဉ်ထားတဲ့အတိုင်းလုပ်တော့မယ်ဆိုတာပြနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကတနည်းနည်းရှင်းနေအစီအစဉ်မှာပြောခဲ့တာပါအားလုံးဟာယူကရိန်းကိုဝင်တိုက်ဖို့အတွက်လုပ်နေပြီဆိုတာပြနေတယ်လို့ပြောပါတယ်ယူကရိန်းကိုရုရှားဝင်တိုက်ရင်နှင်းရန်ပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုတွေချမှတ်မယ်လို့ကတိပေးထားတဲ့အတိုင်းအမေရိကန်နဲ့အနောက်မဟာမိတ်တွေဘာကြောင့်မလုပ်သေးတာလဲလို့ဂျာမနီနိုင်ငံမျိုးနစ်ကလုံခြုံရေးမီလာကမှယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကမေးခွန်းထုတ်ခဲ့တာပါဝင်ကြီးဘလင်ကင်ကတော့အခုလိုဒဏ်ခတ်မှုချလိုက်တဲ့ယူကရိန်းကိုဝင်မတိုက်အောင်ကာကွယ်ဖို့ကြိုးစားမှုတွေပြတ်သွားနိုင်ကြောင်းပြောပါတယ်ဒါပေမဲ့ရုရှားဘက်ကတိုက်ကားတွေတက်လာပြီးမင်းဆိုင်ဒုံးတွေပစ်ပြီးဆိုတာနဲ့ရုရှားသမ္မတဆုံးဖြတ်ထားတာတွေမလုပ်နိုင်အောင်အနောက်နိုင်ငံခေါင်းဆောင်တွေကညီအားလုံးနဲ့တုံ့ပြန်မှုရှိကြောင်းနဲ့အခုချိန်မှာသမ္မတပူတင်ကလှည့်ပြားနေကြတာဖြစ်ကြောင်းပြောကြားခဲ့ပါတယ်